Welcome to the Voice of America in Burmese.
Mingla Manekima, Ataguri at the Jan Katamia, Yamadidu Alo, Shulan Chani Jabazilu, BOA Windo do Windo da Alunga, Sumanga, Damarishin, Washington Euro, BOA America, the Natals.
စကောကုနှစ်ဧပြီလ17ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00နာရီခန့်လိုင်းတိုမီတာ28လေးစက်ကိုရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ။ကျွန်တော်ကျော်လမခင်ဗျာမတ်အီတန်စင်နဲ့နိုင်ငံတကာသတင်းတွေကိုကြီးညာသွားပါပါ။အမေရိကန်ကသဘောထားမှန်တဲ့လာမာပဲသမ္မတထရန့်နဲ့နောက်တစ်ချိန်ထပ်ပြီးတော့ပြုတ်စိတ်ဝင်စားတယ်လို့ရုပ်ကြီးကခေါင်းဆောင ICC ကိုလွှတ်မပေးဘူးလို့ဆူဒန်ဗိုလ်ချုပ်ဂျီတူးကပြောဆိုလိုက်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်တွင်းလာစစ်ပွဲတွေကြောင့်စစ်ရှောင်ဒုက္ခတွေဥယျာဉ်တိုးလာနေတဲ့အပေါ်နိုင်ငံတကာကြက်ချင်ဒီဖွဲ့ကဆိုရီပူပန်နေတဲ့အကြောင်းစာတွေကိုကြားမှာပါခင်ဗျာ
။ကောင်းပါပြီ။သတင်းစီစဉ်နောက်ပိုင်းမှာလဲ
။ဆရာယုံကျုံအဖြစ်နောက်ဆုံးအယူခံဝင်ပြီးလို့ဆုံးဖြတ်ပြီးတဲ့ကိစ္စရပ်ဒီမှာတော့သမရာရဲ့နိုင်ငံချမ်းသာအခွင့်ကိုသုံးပြီးတော့လူပင်းလူပင်းကောင်းသုတ်ပြနိုင်တယ်အဲ့ဒီလိုမဟုတ်
ဘူးဒါကတော့မြန်မာနှစ်တစ်ခုအချိန်အခါရောက်တိုင်းနိုင်ငံတော်သမရရဲ့လူငယ်ချမ်းသာခွင့်နဲ့လွတ်ပေးတဲ့ဒီအကျဉ်းသားကိစ္စနဲ့ပတ်သက်လို့ဆွေးနွေးမေးမြန်းထားတာကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာလဲကော့တောင်ကျွန်းရဲ့လူတက်မှုကိစ္စအမှုနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေကိုနားဆင်ရမှာပါနောက်ပိုင်းမှာလဲအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါရဲ့ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အီတန်စင်တို့ကကြောပြမှာပါအ
မေရိကန်ပြည်တော်စုတွင်တရားမဝင်ဝင်ရောက်ခဲ့လို့ဖမ်းဆီးခံရတဲ့သူတွေကိုတခြားမျိုးတွေကိုပို့ဆောင်မှုသမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်သူစဉ်းစားနေတဲ့မျိုးတွေကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုကန့်ကွက်ဆန့်ကျင်နေကြတဲ့မျိုးတွေပါအခုလိုသမ္မတထရမ့်ရဲ့စဉ်းစားချက်ကိုမိမိလုံခြုံရေးဝန်ကြီးဌာနကရရှိတဲ့အခိုင်အမာကွမ်းပြီးတော့ကန့်ကွက်ခဲ့ကြပါပြီမယ်လေသူရဲ့စဉ်းစားချက်ကိုမနေ့တုန်းကပဲသမ္မတထရမ့်ကကြေညာခဲ့တာပါဖြစ်နိုင်ခြေရှိတာတွေကိုသူ့ရဲ့အစိုးရအဖွဲ့ကအပြင်းထန်ကြီးစုလေးတာနေတယ်လို့ဆိုပါတယ်ဒီမိုကရက်တွေအနေနဲ့အင်တန်မှအနေနဲ့ရှိတဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုမပြင်းကျင်ပဲဖြစ်နေတာကြောင့်တရားမဝင်ရောက်လာကြတဲ့သူတွေအတွက်ခလုံးရမျိုးတွေကိုပို့ဖို့အကြီးကျယ်စဉ်းစားနေတယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့တုန်းကရေးသားဖော်ပြခဲ့ပါတယ်ဒီမိုကရက်တွေလွှမ်းမိုးတဲ့မျိုးကြီးတွေကတရားမဝင်အမေရိကန်ပြည်တော်စုတဲကိုဝင်ရောက်လာသူတွေကိုဗဟိုဆိုးရအာဏာပိုင်တွေစီကိုအံ့နံမှုမကြာခဏညှင်းဆို့တတ်ကြပါလေ။ဘာကြောင့်လဲဆိုတော့သူတို့တွေကိုဗဟိုဆိုးရကပြည်နှင်တန်းပေးမှဆိုးလို့ပါ။အ
မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်ကျင်းထပ်ပြီးတော့တွေးဆဆွေးနွေးဖို့ကိစ္စမှာအမေရိကန်ဘက်ကနိုင်ငံရဲ့သဘောထားနဲ့လာမှပဲစိတ်ဝင်စားတယ်ဆိုပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုံကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် KCNA တတင်းရဲ့ဒီကနေ့ဖော်ပြချက်ကိုကူးကားပြီးတော့ရိုက်တာတင်မှရေးသားထားပါတယ်မင်းကဆိုရရဲ့အဆုံးဖြတ်ကိုဒီနှစ်ကုန်နဲ့ထိဆောင်ဆိုင်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့အစ်စ်အမြင့်ဆုံးပြည်သူ့လွှတ်တော်မှာတောက်ကြနေနေတုန်းကပြောတဲ့မင်းကနဲ့မှကင်ဂျုံအုံကပြောခဲ့ရပါ။မင်းကဆိုရအနေနဲ့လက်ရှိတွက်ဆမှုမျိုးကိုရက်ဆိုင်ပြီးတော့ပုံစံတင့်တဲ့စဉ်းစားဖို့လိုအပ်တယ်လို့လည်းပြောပါတယ်။ခေါင်းဆောင်တစ်ယောက်ဟာလောလောဆယ်နှစ်ကြိမ်တွေ့ဆုံခဲ့ကြပြီးတော့ချစ်ချင်မှုကိုတည်ဆောက်နိုင်ခဲ့ပေမဲ့လည်းနျူကလ িয়ার ဖြတ်သိမ်းရေးတန်ခတ်ပိတ်ဆို့မှုရဲ့ရုပ်သိမ်းရေးနဲ့ပတ်သက်ပြီးတော့သဘောတူညီချက်တွေတော့မရနိုင်ခဲ့ကြပါဘူး။ကင်ဂျုံအုံနဲ့နောက်တစ်ကြိမ်ထပ်ပြီးတော့တွေ့ဆုံဖို့လမ်းပွင့်ထားတယ်ဆိုတဲ့အကြောင်းသမ္မတထရမ့်ကကြာတာလေးတွေတော့ပြောဆိုခဲ့တာပါ။
တောင်အာဖရိကနိုင်ငံတွေကပြည်သူတွေအနေနဲ့အမေရိကန်ရဲ့ပြိုင်ဘက်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေရဲ့စီးပွားရေးကမ်းလှမ်းမှုတွေကိုလက်မခံဘဲတောင်းထားကြဖို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းလိုက်ပါတယ်။အမေရိကန်ကပိုကောင်းတဲ့မိတ်ဆွေဖြစ်ပြီးဒေသတွင်းအင်ဂျင်နိုင်ငံတွေမှာယင်းနှမြုံနံတဲ့လုံပေါ်ကိုင်းမဲ့နိုင်ငံလည်းဖြစ်တာကြောင့်စီးပွားရေးနဲ့ပတ်သက်လို့ရှိရင်အမေရိကန်ဘက်ကိုရိမ့်ဖို့မင်းတို့ကပဲချီနိုင်ငံဆန်ဒီဂိုမြို့မှာဝန်ကြီးပွန်ပီယိုကပြောခဲ့တာပါ။အနာဂတ်ဒီမိုကရေစီငြိမ်းချမ်းမှုနဲ့တိုးတက်ချမ်းသာရေးတွေအတွက်အခုချိန်ဟာတောင်အမေရိကအတွက်အခွင့်အလမ်းပေါ်လာတဲ့အချိန်ပဲလို့အမေရိကန်ပြည်ထောင်စုကယုံကြည်ထားတယ်။အဲဒါကြောင့်ဒီခွင့်ရေးကိုလက်လွတ်မခံဖို့ဝန်ကြီးပွန်ပီယိုကတိုက်တွန်းခဲ့ပါလေ။တရုတ်နဲ့ရုရှားနိုင်ငံတွေရဲ့တောင်အမေရိကနိုင်ငံတွေမှာလှုပ်ခဲကြတဲ့ယင်းနှမြုံနယ်မှုတွေဟာနိုင်ငံစီးပွားရေးတွေကိုပြည့်စည်ရရင်းစေပြီးတော့အကျင့်ပြတ်ချဆမှုတွေလည်းဖြစ်စေတယ်လို့အီကွေဒေါ်နိုင်ငံကတရုတ်ငွေကြေးထောက်ပံ့တဲ့ဆော့ စောက်ပြီးတော့ဒီမှာအောင်မြင်တဲ့ရေကာတာစီမံကိန်းတစ်ခုကိုဝန်ကြီးပွန်ပီယိုကထောက်ပြပါတယ်။မတည်မငြိမ်မှုတွေအချိန်မြင့်လာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလည်းရုရှားကအာဏာရှင်တမရနီကိုလတ်စ်မာဒူရိုကိုထောက်ခံအားပေးနေတဲ့တင်နန်းပေးဖို့ရုရှားစစ်သားတွေကိုလည်းဗင်နီဇွဲလားကိုလွှတ်ထားတယ်။အခုလိုရုရှားရဲ့ထိုးဖောက်မှုတွေရှိလာနေတာကိုလက်မခံသင့်ဘူးလို့ဆိုပါတယ်။နီကိုရာဂွာနိုင်ငံကိုလည်းရုရှားကလက်နက်တွေရောင်းတဲ့အပြင်ရဲတင်နန်းကြောင်းတစ်ခုကိုလည်းဖွင့်ထားကြောင်းအမေရိကန်နိုင်ငံရဲ့မိုက်ပွန်ပီယိုကထောက်ပြပါတယ်။
ဆေးရဆွေးမှုတွေလူသားတူပေါ်ကျူးလွန်ရဆွေးမှုတွေနဲ့လူမျိုးတို့တပ်ဖြတ်မှုဆွဆွဲချက်တွေကိုရင်ဆိုင်ဖို့ဆူဒန်သမ္မတဟောင်းအယ်ဘတ်ရှားကိုပြည်ပဆိုင်ရာရဆွေးမှုခုံရုံး ICC ကိုလွှဲပြောင်းပေးမှာမဟုတ်တဲ့အကြောင်းဗိုလ်ချုပ်ကြီးအိုမာစီယန်အဘဒင်းကတောက်ကြနေကကျင်းပတဲ့ရင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဆူဒန်နိုင်ငံမှာလည်းရာဇဝတ်ပြင်းမှုဆွဆွဲချက်တွေကိုရေယူနိုင်တဲ့ဥပဒေတွေရှိနေတာကြောင့်အယ်ဘရှားကို ICC ကိုလွှဲပြောင်းပေးမှာမဟုတ်တဲ့အကြောင်းဗိုလ်ချုပ်ကြီးကပြောလိုက်တာပါဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်လိုအုပ်ချုပ်ခဲ့တဲ့သမ္မတအိုမာအယ်ဘရှားရာထူးကနေဆင်းသွားအောင်လို့စစ်အာဏာသိမ်းမှုကိုဦးဆောင်ခဲ့တဲ့ဗိုလ်ချုပ်အဝတ်မိုဟာမက်အမက်အဘင်ဦးဖ်ကကာကွယ်ရေးဝန်ကြီးရာထူးကနေနှုတ်ထွက်လိုက်ပါပြီသူ့ရဲ့ရာထူးကိုဗိုလ်ချုပ်ကြီးအဗဒယ်ဖတာဘူဟန်ကဆက်ခံမှာဖြစ်ပါတယ်ဒီကာကွယ်ရေးဝန်ကြီးရာထူးကလည်းဘာကြောင့်ဆင်းသွားလဲဆိုတဲ့အကြောင်းရင်းကိုတော့စစ်တပ်ဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးတချိန်တည်းမှာပဲဆူဒန်မျိုးတော်နဲ့တခြားမျိုးတွေမှာဆန္ဒပြဝဲကြီးတွေဆက်ပြီးဖြစ်ပွားနေပါတယ်စစ်တပ်ဦးဆောင်တဲ့ကောင်စီကဆူဒန်ဆူရကိုနနစ်ကြာထိအုပ်ချုပ်မဲ့စီစဉ်ကိုစတင်ဆန္ဒပြနေရပါကာတူအန်မျိုးကစစ်စခန်းတွေအပြင်မှာဆန္ဒပြတယ်လို့အုပ်ကြီးကစူရေးပြီးတော့တခါလဲကြာပြီးနောက်တခါလဲလဲပြုံမှာပဲဆိုပြီးတော့ဆူဒန်စစ်ဆိုရကိုညှိညွတ်ပြီးတွေးကြောနေသူတွေလည်းရှိပါတယ်နနစ်တဲ့မပေါ်တဲ့အချိန်ကာလအတွင်းမှာအရက်သားဆူရအုပ်ချုပ်မှုစီကိုလဲပြောင်းပေးသွားမယ်ကြောင်းဆူဒန်စစ်ကောင်စားတွေကပြောနေပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဝက်မှာဆိုင်းလမီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်ဗျာ။ VOA ကနိုင်ငံတကာသတင်းတွေကိုတရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်အရေအတွက်တိုးပွားလာနေတဲ့ပေါ် ICRC နိုင်ငံတကာကျက်စီနေဖွဲ့ကစိုးရင်ပူပန်နေကြောင်းမေတုံးကသတင်းထုတ်ပြန်ပါတယ်။မြန်မာစစ်အတပ်နဲ့အေရခိုင်တပ်ဖွဲ့တွေကြားပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကစပြီးတော့တိုက်ခိုက်မှုတွေအရှိန်မြင့်လာခဲ့ပြီးစစ်ဘေးရှောင်ရပ်သူရပ်သားရေအတွက်က19,000ကျော်ရှိလာနေပါတယ်။ဒီစစ်ဘေးဒုက္ခသည်တွေကကြောက်တော်၊ပူတီတောင်၊ပုံနှကျွန်း၊ရသေတောင်၊မောင်းတော်၊မင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာယာယီစခန်းတွေချနေကြပါတယ်။အချို့တွေကလည်းဘုံကြီးကျောင်းတွေမှာမိခိုနေကြပါတယ်။ပုံနှကျွန်းမြို့နယ်ကထက်မြက်လဲရွာကဒုက္ခသည်စခန်းတစ်ခုထဲမှာကိုပဲလူ9000ကျော်ရှိနေပါတယ်။ခြေချင်းထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်တွေဟာတောတောင်ထွက်တဲ့နေရာတွေမှာလည်းရှိနေပြီးဖြစ်တယ်လို့ကြုံတယ်လို့စဉ်းစားရတဲ့အခြေအနေတွေနဲ့စခန်းချနေကြပါတယ်။ ICRC နိုင်ငံတကာကျက်စီနေဖွဲ့ကဒုက္ခသည်တွေအတွက်အစားအသောက်ဖျားဆောင်တဲ့တခြားအိမ်သုံးပစ္စည်းတွေရွက်ဖြင့်တဲထုတ်ဖို့တာပေါ်လင်စားတွေအပြင်အစားအစာတွေဝယ်ယူနိုင်ဖို့ငွေကြေးနဲ့ထောက်ပံ့ကူညီနေပါတယ်။ ICRC အဖွဲ့ရဲ့ကူညီဆောင်ရွက်မှုတွေကရခိုင်ပြည်နယ်မှာ2012ခုနှစ်ကစပြီးလှုပ်ဆောင်လာခဲ့ပါတယ်။ဒုက္ခသည်အနေနဲ့ကိုယ်ရင်ကိုယ်ရမှာငြင်းချမ်းနဲ့ဘရော့ပြန်နေရမယ်ဆိုတာကိုမသိနိုင်ကြဘဲဖြစ်နေတယ်လို့ ICR ရဲ့ ASEAN ရဲ့သတင်းမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာယင်းနှမြုံနေတဲ့ Chevron ဟင်းနယ်ကုမ္ပဏီကြီးကလူခွင့်ကိစ္စတွေကိုလည်းထည့်သွင်းစဉ်းစားသွားမယ်လို့ပြောပါတယ်။လူခွင့်ချပောင်းမှုရရှိနေတဲ့မြန်မာနိုင်ငံမှာယင်းနှမြုံနေလောက်ကန်နေတဲ့ American ယင်းနယ်ကုမ္ပဏီနေနဲ့လူခွင့်ကိုအလေးပေးနှစ်တည်းဆောင်ရွက်ဖို့အဲ့ဒီလုပ်ငန်းရှင်ဖွဲ့ကဖိအားပေးခဲ့တာပါ။ပြည်ထောင်ခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာလူမှုပတ်ဝန်းကျင်အတွက်ပါယင်းနှမြုံနေဖို့ပြည်လဲ30ချက်အပါအဝင်လူဝင်ကြဒုက္ခတွေတွေအတွက်လူသားချင်းစာနာမှုဆိုင်ရာကူညီတွေပေးနေတဲ့ဖွဲ့စည်းတွေကိုလည်းလှူဒါန်းဖို့နဲ့လူသားတူပေါ်ပြည်မှုကျူးလွန်မှုအန္တရာယ်ရှိနေတဲ့အဲ့ဒီဒေတာမှာစီးပွားရေးကုမ္ပဏီတွေလည်းစီမင်းစည်းကမ်းတွေနဲ့အညီပူကောင်းမှုအောင်ဆောင်ရွက်ရေးအကူအညီပေးဖို့အစားအသောက်တွေကိုလည်းဆောင်ရွက်ဖို့ရှိတယ်ဆိုပြီးတော့ Chevron ကုမ္ပဏီအမှုဆောင်ညွှန်ကြားမှုတယောက်ကလက်မှတ်ရေးထိုးထုတ်ပြန်တဲ့စာမှာဖော်ပြထားပါတယ်။အစုရှယ်ယာဝယ် Asset Management ငွေကြေးရင်းနှီးမြှုပ်နှံမှုဆိုင်ရာစီမံခန့်ခွဲကုမ္ပဏီက Chevron ကုမ္ပဏီကိုဒီကိစ္စနဲ့ပတ်သက်ပြီးဖိအားပေးခဲ့တာပါ။ဒီမျိုးလုံးတက်ဖြတ်မှုဒါမှမဟုတ်လူသားတူပေါ်ကျူးလွန်မှုတွေနဲ့ပတ်သက်နေတဲ့အစိုးရတွေနဲ့စီးပွားရေးအရာပူးပေါင်းဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ Chevron ကလည်းအစီရင်ခံစာထုတ်ပြန်ပေးဖို့လေ Asset Management Company ကတောင်းဆိုခဲ့တာပ
ါ 5G Network လို့ခေါ်တဲ့ကျိုးမဲ့ Internet အမြန်ဆုံးနှုန်းစနစ်ကိုသုံးစွဲရေးမှာတရုတ်နိုင်ငံကိုအသာရအောင်လုပ်မယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်ရင်းကမရှိခဲ့ဘူးတဲ့ Radio အတန်လိုင်းတွေလေလံတင်ရောင်းချမှုနဲ့ Fiber Optics ဒီဖန်သားမြင်လိုင်းတစ်ခုကိုတိဆောက်ဖို့ဒေါ်လာဘီလီယံ20ကိုလည်းထောက်ပံ့သွားမယ်လို့ဆိုပါတယ်ဒီလိုအနာဂတ်အတွက်နည်းပညာအကောင်းတဲ့လုပ်ငန်း အမေရိကန်ကလှုပ်ဆောင်ရေးမှာဘယ်နိုင်ငံကမှအတားရတာကိုလက်မခံနိုင်ဘူးလို့ဒေါ်နယ်ထရန့်ကပြောပါတယ် 5G အင်တာနက်ထုံးကားရေးပိုင်ဆိုင်မှုမှာအမေရိကန်ကပဲအနိုင်ရမယ်လို့ဆိုပါတယ်လက်ကင်တယ်လီဖုန်းကုမ္ပဏီတွေအသုံးပြုဖို့အားကောင်းတဲ့3 mm radio line သုံးခုကို FCC American ဆက်သွယ်ရေးကော်မရှင်ကဒီဇင်ဘာလ10ရက်နေ့ကစပြီးတော့လေးလံတင်ရောင်းချမှာဖြစ်ပါတယ်။နေပြည်တော်လုပ်ငန်းတွေကနိုင်ငံရဲ့အမျိုးသားလုံခြုံရေးအတွက်အရေးကြီးတဲ့ကိစ္စတွေဖြစ်တာကြောင့်အခုလုံမဲ့ 5G internet အမြန်နှုန်းဒီအကောင့်ထည်ဖော်ရေးကိုနိုင်ငံပိုင်အနေနဲ့ထိရောက်လောက်ဆောင်မှုတမတ်ထရန့်ရဲ့မိတ်ဆွေတချို့ကမဟာမိတ်တချို့ကတိုက်တွန်းနေကြပါတယ်။ဒါပေမဲ့လည်းအစိုးရပိုင်လုပ်ငန်းဖြေရေးကိုမလုပ်ဖို့ American ဆက်သွယ်ရေးကော်မရှင် FCC နဲ့တခြားဖွဲ့စည်းတွေကကန့်ကွက်နေကြပါတယ်။
မြန်မာနိုင်ငံကပြည်ခါကြောင့်လူ1500ဟာထိမ့်သိမ်းစခန်းတွေမှာပိတ်မနေတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များအေဂျင်စီကပြောပါတယ်။အချိန်နည်းမြန်ဒုက္ခသည်တွေရဲ့အသက်အန္တရာယ်ဆွေးနွေးရတဲ့အကြောင်းသူတို့ကိုလုံခြုံရစေအမြန်ပို့ပေးဖို့နဲ့အချိန်လေးကတည်ရင်ရှိရင်အရေးကြီးနေဆိုပြီးတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလိုဘိုဂရန်ဒီကတောက်ကြံနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အချိန်နည်းတွေပြင်းထန်စွာဆွေးနွေးနေတဲ့ထိမ့်သိမ်းစခန်းတွေမှာဒုက္ခသည်တွေပိတ်မနေတဲ့လို့ယူဆတဲ့အကြောင်းကုလဒုက္ခသည်များအေဂျင်စီကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပရိပခအချင်းတွေတချိန်ထိုးဆိုးရလာနေရကြောင့်လူ 9,500 ထက်မနည်းအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များအေဂျင်စီကအစီအစဉ်ထုတ်ပြန်ပြောဆိုပါတယ်။လီဘီးယားနိုင်ငံမြို့တော်ထရီပိုလီကလမ်းမတွေပေါ်မှာလဲတောက်ကြနေထိတိုက်ခိုက်မှုရှိနေတော့မှာထရီပိုလီကိုတင်းယူနိုင်ရဲ့အတွက်စစ်တပ်တပ်မှုဗိုလ်ချုပ်ကြီးခါလီဖာဟာဖတာရဲ့တစ္ဆာခံတပ်ဖွဲ့တွေဆက်ပြီးထိုးစစ်ဆင်နေမှုရပ်တန့်ပေးရေးအတွက်ထရီပိုလီမြို့နယ်မှာလူ1000ကျော်စုဝေးတောင်းဆိုခဲ့ကြကြောင်းဖရိုက်ဒါသတင်းမှာဖော်ပြထားပါတယ်။ထရီပိုလီအနောက်ပိုင်းဇူဝါရာကနေတူနီရှားနိုင်ငံနဲ့ဇက်တိလေကြောင်းတိုက်ခိုက်မှုတစ်ခုလည်းဖြစ်ပွားခဲ့တယ်လို့မြန်မာနေကပြောပါလိမ့
်။စနေနေ့နဲ့ခင်းသတင်းတွေကိုကိုကျော်အောင်လွင်နဲ့မအီတန့်စင်တို့ကပြောပြသွားတာပါရှင်။မကြာခင်မှာတော့တကြံကာလတေးသချင်းအထူးစီစဉ်ကိုလည်းတင်ဆက်ဖို့ရှိပါသေးတယ်။အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါ။နှစ်တက်ကူအချိုကာလမှာရာနဲ့ချီတဲ့အကျဉ်းသားတွေကိုနိုင်ငံတော်အစိုးရကမနေ့ကပြန်လွှတ်လိုက်တဲ့အထက်လွှတ်ပေးတဲ့လို့အများကယူဆထားသူတွေပါဝင်ခြင်းမရှိသေးပါဘူး။ပြည်ရင်းပြည်ပဖိအားတွေနဲ့အားမလို့အားမရဖြစ်နေတာတွေရင်ဆိုင်နေရတဲ့ NLD အစိုးရအနေနဲ့အခုလိုနှစ်တက်ကူအချိန်ခါကိုအခွင့်ကောင်းယူပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်ပြန်လွှတ်ပေးတဲ့သူတွေကိုလွှတ်ပေးခြင်းအပြင်တင်းမာမှုတွေကိုရှော့ချတင်တယ်လို့နိုင်ငံရေးလေးလာသူတို့ကသုံးသပ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနှစ်တကူကာလအစဉ်လာ၏အရနှစ်စဉ်ဆိုလိုနိုင်ငံတော်အစိုးရကအကျဉ်းသားတွေကိုလွှတ်ပေးလေရှိပြီးဒီနှစ်တကြံအကြိုကာလ AB 12ရက်နေ့ကရာနဲ့ချီတဲ့အကျဉ်းသားတွေပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့လွှတ်ပေးတဲ့လို့အများကမျှော်လင့်ထားကြတဲ့နိုင်ငံရေးအကျဉ်းသားတွေပါလာခြင်းမရှိပါဘူး NLD အစိုးရရင်ဆိုင်နေရတဲ့နိုင်ငံတကာဖိအားတွေရော့ကြနိုင်ဖို့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီနှစ်တကူမှာပြန်လွှတ်ပေးမလားဆိုတဲ့မျှော်လင့်ချက်မျိုးလူမှုကွန်ရက်မီဒီယာပေါ်မှာပြည်တွင်းပြည်ပကရေးသားကြသလိုရခိုင်အရေးတင်းမာမှုတွေကိုပြေလျော့နိုင်ဖို့ရခိုင်တိုင်းသားခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာအင်းမောင်ကိုပြန်လွှတ်ပေးမလားဆိုပြီးတော့လည်းမျှော်လင့်နေကြတာပါနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်မပေးနိုင်တဲ့ခိုင်မာတဲ့အကြောင်းတရားတွေ NLD အစိုးရမှရှိကောင်းရှိမှဖြစ်ပေမဲ့အခုလိုနှစ်တက်ကူအချိန်အခါကိုအခွင့်ကောင်းယူပြီးရိုက်တာသတင်းတော့တွေကိုတော့ပြန်လွှတ်ပေးတဲ့လို့အမေရိကန်ပြည်ထောင်စုကနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
အခုလိုအကျဉ်းကျနေတဲ့သူတွေလွတ်ပေးတာတော့ကြိုးကြိုးနဲ့ပါတယ်အဲ့ဒီမှာလာမယ့်ရုပ်ောက်ဘက်ကိုညွှန်မှန်းပြီးတော့အနေရီကဒီအကျဉ်းသားလွတ်ပေးတာပဲဖြစ်ဖြစ်တခြားတခြားသောဟလာလူလူကြိုက်မဲ့တနည်းအားဖြင့်ပေါ်ပူလာဖြစ်မဲ့ဟာတွေကိုတခုမှလုပ်တာတော့မရှိဘူးခင်ဗျသူကလည်းအစင်လာတော့မရှိတဲ့အစိုးရတခုဖြစ်တော့ဒါကိုတော့သတိပြုနေတယ်လို့ကျွန်တော်အမြင်ပါတယ်နောက်တစ်ချက်ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့ပုံကိုယ်တွေမှာအနာရီအစိုးရအနေနဲ့ဒီတခြားကြည့်စရာအချက်တွေအများကြီးရှိပါလိမ့်မယ်။ဥပမာဒီလိုညဌာနနဲ့ဆိုင်တဲ့ကိစ္စကတပိုင်းပေါ့နော်။အနာရီမှာအဲ့ဒီလိုခံလုံတဲ့အကြောင်းပြချက်ရှိလို့မလွတ်တာလားဆိုတဲ့တစ်ချက်တော့ကျွန်တော်ဒီတန်လျာရှိပါတယ်ခင်ဗျ။နောက်တစ်ချက်ကတော့ငန်းကြီးအရာဥပမာဟိုဒရင်းောက်ပြောပေါ့နော်။မီဒီယာနဲ့ပတ်သက်ရင်တော့ကျွန်တော်ကဟိုဗမာပြည်တပီရဲတင်ကြည့်ရပါတော့တယ်။ငန်းကတော့ထုံးနေအရာပေါ့နော်။လွတ်ပေးတဲ့နေဒီတရင်တော့နဲ့တရင်လို့ရခေါင်းပိတ်ချာလို့ပင်ဆူအပ်တဲ့ကျွန်တော်တရင်တော့ဒီကောင်ကျွန်တော်လိုက်ချင်တယ်အဲရောက်နေတဲ့ဘာကြောင့်လဲလို့ကျွန်တော်နေချင်တယ်လို့ပြောကြပ
ါအကျဉ်းသားတွေကိုပြန်လှုပ်ပေးနိုင်တဲ့နီလန်းအမျိုးမျိုးရှိတဲ့အထက်မှာတမရရဲ့လုပ်ပိုင်ခွင့်အရလူငင်းချမ်းသာခွင့်ပေးတာမျိုးရှိပေမဲ့ NLD အစိုးရရဲ့လုံနီးလုံဟန်ကိုကြည့်ရင်နိုင်ငံရေးအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်နဲ့လှုပ်ပေးပါမလားဆိုတဲ့တန်မြေဝင်မိကြောင်း Hong Kong Chi Sai H R C Asha Lu Queen Yi Commission Shin Yi U Min Lun U ga Tong Da Ba Le.
Tano Ni Ne Pyo Wa Me So Le Shin No Di Tu Wa Ti Ga O Chou Yi Tia Sin Yi U De Pyu Yi Sa Le Kan Da Tong Ya Go Ti Tan Ni Kwe Da Ra Chit De Twe Tia Sin Yi Ne Pat Te De Kan Da Ri Ma Lo Tia Yong Chou A Ti Nau Song Yu Gan Win Pi Lo Song Pya Pi De Kai Sa Ya Ti Ma Lo Tamara Ye Nen Nen Chan Da Kwen Go Tong Mi Lo Lu Pi Lu Pi Gaung Lu Pi Nai Ne.
ကျားစုဘုတ်ပြမှုတွေအရာအကျဉ်းချခံခဲ့ရသူတွေဖြစ်ပြီးပြည်တံကြားစင်ကာလမှာစီကံနဲ့အညီကောင်းမွန်စွာနေထိုင်လာကြောင်းရှော့ရဲ့ခံစားခွင့်အရလွှဲရနီးသူတွေကိုပြန်လွှတ်ပေးရမျိုးဖြစ်ကြောင်းငငယ်အကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကပြောပါတယ်ငငယ်အကျဉ်းသားတွေလို့တမ်းမှတ်ခံရသူတွေတဲ့ကကလေးစစ်သားအမှုနဲ့ထောင်ချခံရတဲ့ကိုအောင်ကိုတွေးကိုစင်းနှုံးကြဆင်းရဲလှူရှာမှုအဖွဲ့ကကို
တင်ကဘာလှည့်ခီးသွားနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့တည်တံပေးခံထားရတဲ့မြမရွှေပြောင်းလူငယ်နှစ်ဦးအခုဆိုရင်သူတို့ဟာနောက်ဆုံးအမိန့်ကိုစောင့်နေချိန်မှာသူတို့လူမြောက်ရေးနောက်ဆုံးဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကျမတို့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရရှင
်ဒီကိလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျောလူတတ်မှုနဲ့ပတ်သက်လို့တေတံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးဟာတေတံပေးခံရပြီးဘန်ခွန်အချင်းထောင်ထဲမှာပဲလက်ရှိမှာထိမ့်သိမ်းခံရတာပါသူတို့ဟာဗဟိုတရားရုံးချုပ်ကိုအယူခံတင်ထားပြီးတဲ့နောက်ဆုံးအမိန့်ကိုစောင့်နေရပါတယ်ဒီအခြေအနေတွေအောက်မှာတေတံကြခံနေရတဲ့မြန်မာလူငယ်တွေလွတ်မြောက်ဖို့ရည်နှစ်နိုင်ငံအစိုးရချင်းဒီလပိုင်းနေမှာဘာတွေများဆက်သွယ်လှုပ်ဆောင်နေတယ်လဲဆိုတာကိုတော့မြန်မာတန်ယုံကိုစားပြုဥပဒေအကြံပေးဥအောင်မျိုးတန့်ကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ
်။အဓိကတော့ဟိုဘယ်လိုပြောမလဲ။အန်ဂျယ်ရိုကဖိုင်အမြင့်ဆုံးတရားရုံးရဲ့ဖိုင်နယ်အော်ဒါကိုစောင့်နေတာပါ။နောက်ဆုံးကိုစောင့်နေတာပါ။စာမထုတ်ဘူးထိုင်းနိုင်ငံဥပဒေအရဆောင်ရွက်တယ်။အမှုမှန်ဖြစ်မယ်လို့ပဲမျှော်လင့်နေဆိုပြီးတော့သူအလောထင်မှလုပ်ခဲ့တာဥပမာဆိုတော့ဒီမိန့်ဟာပြည်ထောင်ကနေလုပ်သွားပြီဆိုရင်တော့ဒါတာဝန်တစ်ခုပြီးသွားပြီ။တကယ်လို့ပြည်ထောင်ကနေပြီးတော့ဆက်ရှိမယ်ဆိုရင်လည်းထိုင်းနိုင်ငံပြည်နဲ့တမားခါစာတင်မှုဆိုပြီးတော့တာမတီဦးနှိုးမြတန်းကိုတိုင်းအင်္ဂါနေ့အတူတူထိုင်းစီနီမားကောင်စီကိုတွားပြီးတော့ဆွေးနွေးဆွေးနွေးပြီးတက်လေ
မြန်မာနိုင်ငံသားရေးဝန်ကြီးဌာနနဲ့မြန်မာတန်ယုံကတန်အမတ်တွေကိုလည်းဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာတန်ယုံကတော့ဥပဒေအကြံပေးရှေ့နေဥအောင်မျိုးတန်ကိုပဲဆက်သွယ်မေးမြန်းဖို့အတွက်တာဝန်လွှဲပေးထားတယ်ဆိုပြီးတန်ယုံကတာဝန်ရှိသူတွေကဆိုပါတယ်ဒီအမှုဟာမြန်မာလူငယ်တွေတကယ်ပဲလူတတ်မှုကိုကျူးလွန်ခဲ့ပြီသလားမကျူးလွန်ခဲ့ပဲတရားခံဖြစ်ခဲ့ရသလားဆိုတာကိုမေးခွန်းထုတ်ခံနေရတဲ့အမှုကြီးဖြစ်ပါတယ်။ဒီအတွက်ထိုင်းနိုင်ငံကရှေ့နေများကောင်စီနဲ့အတူထိုင်းနိုင်ငံကမှုကင်းဆိုင်ရာကိစ္စတွေမှာ DNA စစ်ဆေးပေးနေတဲ့ဆရာဝန်မကြီးဒေါက်တာပွန်ထက်ကိုတိုင်အမှုမှာလိုက်ပါဆောင်ရွက်ပေးခဲ့ပြီး DNA တွေကိုပြန်စစ်ဆေးပေးခဲ့တာပါ။ဒီလိုစစ်ဆေးပေးတဲ့အခါမှာလည်းလူသက်လက်နဲ့အဖြစ်သုံးခဲ့တယ်ဆိုပြီးတရားလိုဘက်ကတင်ပြခဲ့တဲ့ပေါက်တူးမှာမြန်မာလူငယ်နှစ်ဦးရဲ့ DNA ကိုမတွေ့ခဲ့ရတာကလည်းထူးခြားမှုတွေရှိပေမဲ့တရားလိုဘက်ကတော့ဒီအချက်ကိုရှောင်လွှဲတဲ့အဖြေတွေနဲ့ပဲဖြေချခဲ့တယ်ဆိုပြီးမြန်မာတန်ယုံဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်။လေးလပိုင်း2015ရာရင်းနှီးမှာတော့အဲ့ဒီမှာအငယ်တို့ပြန်ပြီးတော့ဝါရပါတယ်။ပြန်လဲစစ်ဆေးပြန်ရပါတယ်။ဒါကမှဒါကိုဒေါက်တာဖိုးစစ်ကိုယ်တိုင်ကလေ့ပြီးတော့ပုံကင်းစစ်ဆေးဌာနမှာစစ်ဆေးတဲ့အခါမှာပေါ့ဒီအသွားမှာတော့ဒီရဲ့ဒီဆန္ဒနဲ့ဒီဒီကဲရင်းနေရှိပါတယ်လက်ကန်ယူမှာတော့လက်ကန်ယူမှာတတိယယောက်ျားနှစ်ယောက်တည်းရင်းနေရှိပါတယ်ဒါပေမဲ့အဲ့ဒီ
เนี่ยนี่กูกรณีเดียวนี่เนี่ยจะทำมาวันนี้ตัวเองยืนดูผู้ช่วยเอาเพื่อจะตัดสินใจเลยที่สุดไปที่อาดีมาดูดีทำมาบุญเราเยอะเช่นมาดีลูกเช่นเดียมาดูเมื่อชาติที่สิบวันเดือนสุดเลยในช่วงเวลาที่เนี่ยเป็นเราต้องต้องทำอะไรไปอ่ะที่ก้าวเราไม่ได้เช่นที่ตั้งแต่ขั้นแรกที่ได้ดูฮันนายไม่มาโกรธมาในอุตส่าห์ปวดเดียนดีตัวชีเดลูกสุดไปไหมอะไรที่อันนี้ก้าวเราเนี่ยเสียกูไม่อยากให้ดูเลยสุดไปเลย
แต่เช้าเช้าลูกเช้าเลยพี่ก็ต้องสูดเลยทำมาเดี๋ยวคุณยังคุยดีเลยคุณพี่เลยทำมาเฝ้าดูว่าลุยจะน่ากับที่นี่พนักงานจะเป็นไงถ้าตาขาปีนี้จะลงไม่ยากเลยแต่เช้าอยู่ที่เรื่องสูดเลยเจ้าหนี้เดียร์หนี้กูน้ำมูลน่าตั้งใจเลยครับกูดีสิสิ่งเดียวก็ตานี่พี่รอมาปีนี้มาเอาแต่ที่เราตัวลูกสิสิ่งลูกคงด้วยอยู่เปล่าเลย
เนี่ยมาสุยาเป็นการอ่ะอุบลรัฐสัญญาจวนจินดูดีกูเสียงลดตามอยู่เลยที่มุ่งเนี่ยพัฒน์ลู่ที่อายุกูตัวละเรงเวจีกูจะมุ่งตัวช่วยกูทุกปีแค่บีเม่เนี่ยมาลุงเนี่ยนะอุดเว่แต่ตีไล่บีเม่ที่เขามีแต่ตีดีกูรอที่ได้ยาวๆชาวพื้นปีนั้นตามอยู่เลยไม่ใช่แค่วุ้นสบีเลยจวนลดตามหูตอนนั้นเสียงก็ไม่ดีเว้นตัวพี่เด้เนี่ยมาเสียบยาวลดตามมาอีสามเยอะตัวพี่เด้อุจจารังอ่ะรอเปล่าเลย เนี่ยมาเสียบยาวลงมาขันมันจีเลี้ยงเราลูกกันนี่เลยก็ต่อไปที่จงลูกคนเล็กจะมานักท่องเที่ยวคนนี้แสดงมาละมาที่เมื่อมาเนี่ยมาเสียบยาวลงเงินในอุปเชตโกวินโซทอนเนี่ยโกโซลินโอโกลูตามุ่งมาได้มุ่งพิสิลุยมุ่งเอาไปเองอ่ะมุ่งคนนั้นพูดเนี่ยที่อาศัยกันมาเลยท้ายหนึ่งก็สมัยเจ้าท่ามาพัฒนาขึ้นมาเลยตัวนี้ก็รอนักท่องเที่ยวคนนี้ก็ไม่มารอท้ายหนึ่งก็สมัยที่ยังงานนี่อันนี้ต้องเจริญพี่
ตีแรงไปแกบีบางคนเจ้าเนี่ยมาเสร็จแล้วเต็งเต็งท่าบาร์เลยใช่ไหมตัวนั้นใช่ไหมเนี่ยมันจะมาเรากันว่าอุดิจูโคจูฮูจิมีอะไรฮะที่เรียนพัฒนาไปที่อยู่ในงานวัดตายเอาแค่เดียวในงานนั้นได้ในงานปกติทองสามสิบห้าเลยที่ล่าสุดไปมาตายเอาผู้ชีวาเลย ยิ่งมาถึงด่านของเราเนี่ยที่อยู่ในงานงูจะได้สูตรตัวนี้จ้าละฮะสื่อสารยี่รีปูโมนิกาลาเรตเด็กนัดคุลุสุนัยมาดละยิ่งมาในงานยี่ในงานยี่สิวายยี่ยี่ยี่กันนะบางส่วนมาเทเดียวเว้นป่าวเว้นปัตตานีเลยที่อยู่ในงานยี่สื่อสารมือกันนี่ยิ่งมาในงานด้วยบาริมยาเมียลินในมาดเลยสุราเวกูฟิโอเอสนี่เนี่ยได้ยี่ลีลาอิสิจิมาสุนิจ้าเอามา ป่าวเว้นส่วนนี้วิญญาณดูดูเอเนเน่ฟิโอเอฟโฟนนัมเบอร์เจ็ดหนึ่งตรงนี้ต้องเช่นนี้งางางาลีกูขออยู่ปีสุดท้ายเมื่อเดือนฟงนัมเบอร์กูโจทย์เป็นเปปูทานายมาเลยกูเลยมาป่าวเว้นในดูดูเอเนเน่เลยอีเมลเนี่ยพี่อาจารย์ไฟเนี่ยพี่ฟิโอเอฟอีเมลเลยซะบอร์มิสแอดฟิโอเอฟนิวส์ดอทคอมกูโจทย์เป็นเปปูทานายนี่ลูฟิโอเอฟเฟซบุ๊กฟังเนี่ยนามาเลยมาเช็คไปโจทย์ยี่ตาเปปูทานายมาเลย
ดิกนี้ยามาเดือนเมษายนนี้ยาได้ยินหลายสิ่งมาตัวราชินีเดบอทาอันนี้ป่าวเวนสุนุยจับบาลุทำเป็นเพื่อความบริสุทธิ์คุณรอในเงินการเดินหน้าดับกูน่าเสียมาวะเนื้อคุริยาสัญญาเนื้อคุริยากินสิ่งจังสุนุยในเรื่องเมลูมีอะไรกันบ้างตั้งคุริยาตมระมุ่งเจอินเนอเมริกันตมระดอนเนทรานุเยจัดอับดีนิสุนุยเป็นมาเอเยปาร์ตบอทุนิมุดจงดียามียาเก็บบ้าบุปีวันเดือนเดาเบลกาลู โซมิวกันนี่ตรีมไปปูทารากูไม่อีตันสิงห์อาบจบยามาบ้าเนื้อคุริยาสัญญาเกี่ยวกับเรื่องป๋อเมริกันยึดมาเลยเช่นกันมูปงจันพี่ยอลายีเมื่อกี้ตมาโดนทรัมป์กูเสียพยองลาซิโอตั้งคุริยาตมาโมจิเองอาจูซาเคบิเมเลมอาเมียนเกบ้าอูเนื้อคุริยาก็สักเกินเจ้าอันเนตที่อาจินดูบุตมาทรัมป์กันได้ยอมให้สุวิเมเลเนื้อคุริยาปอมาชามันทารีเมริกันยังได้แค่ไปสมุยกรอพี่ยอลไปมาปงนอมดูยาบ้าอู
ตำรวจทำงานคุ้มเพียวไรไม่ว่าจะเป็นสหรัฐอเมริกาหรือจีนตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจทำงานคุ้มเพียวไรตำรวจท ားပါဒီလိုကိုရီးယားနိုင်ငံစီးပွားရေးပေါ်မှာအမေရိကန်ရဲ့ထောက်ခံမှုမပါဘဲနဲ့တော့တောင်ကိုရီးယားအနေနဲ့ရှေ့ဆက်တိုးလို့ရမှာမဟုတ်ပါဘူးအစ်တော်အာရှရဲ့ကျင်းကျင်းသူဒုံယပ်ကင်ကခုလိုတုံးသက်ပါလိ
မ့်။ဘာသာမီးကူကရဲ့တင်ဤကွက်ချက်ကိုဖော်ကဲခြင်းဆောင်းစို့ချေလ
ုပ်ငန်းတောင်စကန်ခီးသွားလုပ်ငန်းစီမံကိန်းလိုခဲဆောင်ဆက်မှုဆောင်ပြန်ဖွင့်ရေးလိုလုပ်ငန်းတွေကိုမြောက်ကိုရီးယားအတွက်တောင်ကိုရီးယားကလုပ်ပေးနိုင်ပါတယ်။
ဒါပေမဲ့အမေရိကန်ရဲ့ထောက်ခံချက်မှာပါပဲနဲ့တော့ရှေ့ဆက်မတိုးနိုင်သေးပါဘူး။ဒီတစ်ခါဆွေးနွေးပွဲမှာတိုးတက်မှုရဲ့အသိမရှိဘူးဆိုပေမဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားကြားတသားနဲ့ရှိနေစေဖြစ်ပြီးတော့သဘောထားကွဲလွဲတာရင်မရှိဘူးလို့တောင်ကိုရီးယားသမ္မတမွေးကြီးအင်္ဂါအကောင်မြင်ပြောဆိုပါတယ်။ဒီဆွေးနွေးပွဲတွေကတောင်ကိုရီးယားသမ္မတရဲ့ပြည်တွင်းနိုင်ငံရေးအတွက်လည်းအရေးပ Korea Tama Monine Sayanayano, Tubo, Pidinga Taka Munonga, Dula Melo, Mulan Tarawa. Tamele Nagoria in a Patabio, Tama Munji, Nine, Jibai Amyamulu Sananaro, Menyasa Samadria Divaushi.
Ma eat then St. Jopia Taraba, Kulu, the Jan, a Juni, Nene King, a Chain Katamia. Tomorrow, the Jan, date the Chin, a Sea Single, Jinset Chimare, Nasin Jaya Amashi. ဒီတဲ့ချင်တဲ့သူမြန်မာပြည်သူအားလုံးတကြံရင်နဲ့အင်းများကြပါစေလို့ဆုမွန်ကောင်းဆောင်ပါတယ်ဗီအိုအေမြန်မာပိုင်းစီစဉ်ဒီကိုဆက်လက်တင်ဆက်နေပါတယ်ရှင်
ဗီအိုအေ မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ 9 နာရီအထိတိုင်းဒိုမီတာ32.48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့ 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့တိုင်းဒို 18.95 မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ကျမတို့ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ဒုတိယပိုင်းနာရီဝက်အတွက်အဖက်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
လူမှာတော့အတန်ကိုခွဲကြရမှာအတန်ကျေလောင်မှုအတိုးအကျယ်ပေါ့နော်။နောက်အတန်ကျိန်နှုံးမြင့်မှုတာယာတန်၊စုညာတန်ဆိုပြီးတော့အတန်ကိုအများခွဲကြတတ်မှတ်ပါတယ
်။ဒါကတော့တကြံအတွင်းမှာဒီစုညာတန်တွေနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍမှာဒီအစိုးဒီရလက်တွေကိုဆွေးနွေးတင်ပြတဲ့အခါမှာနားဆင်ရဖို့ရှိပါရဲ့ရှင်။ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းထုတ်လင့်မှာပါ။အခုတော့ကျမတို့နိုင်ငံတကာသတင်းလာတပုတ်ကိုတင်ဆက်မှာပါ။ကျက်တို့ဒေါ်လာတို့လိုပဲ cryptocurrency လို့ခေါ်တဲ့ digital ငွေကြေးစနစ်မှာလည်းငွေနာမည်တွေအမျိုးမျိုးရှိပါတယ်။အဲ့ဒီအထက်မှာအစောဆုံးနဲ့နာမည်အကြီးဆုံးကတော့ Bitcoin ပါပဲ။လူတော်တော်များကလည်း Bitcoin ကိုယဉ်ကြီးမြုပ်နှံတဲ့အနေနဲ့ဝယ်ပြီးစုဆောင်းကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ VOA Wine Dotter ကိုကျော်အောင်လွင်ကနေပြီးတော့ပြန်ကြမှာပါရှင
်ဖိလစ်ပိုင်နိုင်ငံမှာ cryptocurrency လို့ခေါ်တဲ့ digital ငွေကြေးရောင်းဝယ်လုပ်ငန်းတွေခက်မြန်မြန်ထွန်းကားလာနေပါတယ် digital ငွေလွှဲလုပ်ငန်း3ခုရှိခဲ့ပြီးတဲ့နောက်ပိုင်းနောက်ထပ်ငွေလွှဲလုပ်ငန်းအနည်းဆုံး29ခုကိုအာဏာပိုင်တွေကအခုတစ်ပတ်ထဲမှာပဲလှုပ်ခွင့်ပေးခဲ့တယ်လို့ဖိလစ်ပိုင်ဗဟိုဘဏ်ရဲ့ပြောဆိုချက်ကိုကိုးကားပြီးဖိလစ်ပိုင်ပြည်တွင်းသတင်းတွေမှာဖော်ပြနေပါတယ်ဒီငွေလွှဲလုပ်ငန်းအရေးအတွက်ကအာရှအနေနဲ့တော်တော်များတယ်လို့ဆိုရမှာပါဗဟိုဘဏ်က digital ငွေလွှဲလုပ်ငန်းစုစုပေါင်းဆယ်ခုကိုလုတ်ခွင့်ချပေးပြီးခါကယန်စီးပွားရေးဇုံရဲ့အာဏာပိုင်တွေကနောက်ထပ် digital ငွေလွှဲလုပ်ငန်း19ခုကိုထပ်ချပေးခဲ့တာပါအခုလို digital ငွေကြေးလုပ်ငန်းတွေခက်မြန်မြန်ထွန်းကားလာတာဟာဘဏ္ဍာရေးနဲ့ဆိုင်တဲ့ဤပညာတွေဖိလစ်ပိုင်နိုင်ငံမှာခက်မြန်မြန်တိုးတက်ဖွံ့ဖြိုးအောင်လုပ်ပေးနေတဲ့သဘောပါပဲလို့မြို့တော်မနီလာမှာရှိတဲ့ Banco de Oro Unibank ဘဏ်ကငွေကြေးမဟာဗျူဟာဆိုင်ရာအကြီးအကဲ Jonathan Ravillas ကပြောပါတယ်
Fintech appears to be very advanced in the Philippines.
ဖိလစ်ပိုင်မှာဘဏ္ဍာရေးဆိုင်ရာနည်းပညာတွေတော်တော်လေးခေတ်ဆက်ပြီးထွန်းကားလာနေတဲ့သဘောပါပဲ။ငွေဆက်ကူတွေလိုဆဲဆောင်သွားရတာမျိုးမဟုတ်ပဲ။ Internet ရှိရင်ငွေသွန်းလို့ရတာကြောင့် Digital ငွေကြေးသုံးစွဲသူတွေအတွက်အချိန်မရွေးနေရာမရွေးစိတ်ပြီးအဆင်ပြေပါတယ်
။ကျပ်ငွေတို့ဒေါ်လာငွေတို့လိုပဲ Cryptocurrency လို့ခေါ်တဲ့ Digital ငွေကြေးစနစ်မှာလည်းငွေနာမည်တွေမျိုးမျိုးရှိပါတယ်။အဲ့ဒီထဲမှာအစောဆုံးနဲ့နာမည်အကြီးဆုံးကတော့ Bitcoin ဆိုတာပါ။လူတော်များကလည်းအဲ့ဒီ Bitcoin တွေကိုယင်းနှိမ့်မြုံနိုင်တဲ့အနေနဲ့ဝယ်ပြီးတော့စုဆောင်းကြပါတယ်။ဒါပေမဲ့လည်း Bitcoin ဈေးကွက်ကပြီးခဲ့တဲ့နှစ်တုန်းက80ရာခိုင်နှုန်းထိထိုးစင်းသွားခဲ့လို့ Digital ငွေကြေးလောကမှာတော်တော်အားနည်းသွားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေကအစဉ်လာအဖြစ်ဆိုလို့ရှိရင်ဘဏ်မှာငွေနဲ့တခြားပိုင်ဆိုင်မှုတွေကိုစုဆောင်းကြတာများပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်10ဦးမှာ9ဦးကဘဏ်စင်းမရှိကြပါဘူး။အဲဒါကြောင့်အခုနောက်ပိုင်းမှာအသစ်ပေါ်ပေါက်လာတဲ့ကုမ္ပဏီတွေက Digital ငွေကြေးစနစ်ကိုဇောင်းပေးလာကြပါတယ်။digital ငွေကြေးစနစ်ကဘဏ်စင်းရင်းရှိစရာမလိုပါဘူးကိုမှရှိတဲ့ငွေကို digital ငွေအဖြစ်ပြောင်းပြီးတော့ online ကဝယ်ရောင်းချင်ရင်လည်း online မှာရောင်းတင်ထားခြင်းနဲ့ဆိုရင်လည်း online မှာတင်ထားစုထားငွေချေစရာရှိရင်လည်း online ကနေငွေပေးချေလို့ရတာမျိုးပါဖိလစ်ပိုင်ဘဝဘဏ်အနေနဲ့လည်း internet online ကငွေပေးချေတဲ့စနစ်တွေကိုအခုထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်လုပ်ဖို့စီစဉ်ထားတာကြောင့် digital ငွေကြေးရောင်းဝယ်လုပ်ငန်းတွေကိုလည်းဘဝဘဏ်စီမံကိန်းရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ရှုမြင်လိုက်မယ်လို့လေးလာသူတွေကတုံ့တက်ကြပါတယ်။ဖိလစ်ပိုင်ပြည်သူတွေအတွက် digital ငွေကြေးသုံးစွဲမှုအဆင်ပြေရေးလုံခြုံစိတ်ချရေးစတဲ့စီးပွားရေးကဏ္ဍတွေကိုလည်းဗဟိုဘဏ်နဲ့ငွေကြေးလည်လည်မှုကော်မရှင်တို့ကရေးဆွဲဖို့လှုံ့ဆော်နေကြပါတယ်။အမေရိကန်ပြည်ထောင်စုကဘဏ္ဍာရေးဆိုင်ရာအကဲခတ်တူဖြစ်တဲ့ Kenneth Emrodi ကတော့ဖိလစ်ပိုင်နိုင်ငံဘဏ္ဍာရေးလောကရဲ့လက်ရှိအခြေအနေကဥရဲလူစားမဲ့သဘောပဲလို့ဆိုပါတယ
်။ I think the Philippines understand that it's going to be a very big deal to be involved withcryptocurrency
digital ငွေကြေးစနစ်ကတော်တော်ကြီးကြီးမားမားနဲ့ထွန်းကားလာတော့မယ်တော်တော်များများပတ်သက်လာတော့မယ်ဆိုတာကိုဖိလစ်ပိုင်ပြည်သူတွေအနေနဲ့သဘောပေါက်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီစနစ်ကတကယ်ပဲဖြစ်လာတော့မှာပါဒီစနစ်ကိုသူတို့သုံးဆွဲလာပြီဆိုရင်အခြားဘဏ္ဍာရေးဆိုင်ရာစနစ်တွေခင်းနှောက်ကျသွားနိုင်ပါတယ်အခွင့်ကောင်းကိုလက်မလွတ်အောင်လုပ်တဲ့သူကတွက်ချီကြိုက်မဲ့သဘောပါ
ဒီဂျစ်တယ်ငွေကြေးစနစ်ဖိလစ်ပိုင်နိုင်ငံမှာကြေကြေပြန့်ပြန့်တုံးဆက်လာမယ်ဆိုရင်သူတို့ခြားခြားယူဆိုင်ပြီးတော့ကင်တွယ်ရမယ်ကိစ္စတွေကအခွန်ပေးတဲ့စနစ်နဲ့ဆရာဝန်စစ်လက်မှတ်နဲ့ဝယ်ယူရမယ်စေဝါကိစ္စတွေပါပဲ။ဘာကြောင့်လဲဆိုတော့ဖိလစ်ပိုင်မှာဒီကိစ္စနှစ်ခုကဒီဂျစ်တယ်ငွေကြေးမတုံးငင်ကလေးကတော်တော်လေးရှုပ်ရှုပ်ထွေးထွေးတက်နေတဲ့ပြဿနာတွေဖြစ်နေ
ကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါ။ဒီကနေ့အရင်ဆုံးကောက်နှုတ်တင်ပြကျင်တာကတော့ငင်းချမ်းစွာဆန္ဒပြမှုဟာအခွင့်အရေးသာဖြစ်ပြီးအခွင့်ဒုက္ကံမဟုတ်ကြောင်း Frontier မြန်မာသတင်းမဂ္ဂဇင်းမှာဖော်ပြထားတဲ့ Editor အဘော်ဖြစ်ပါတယ်။တပ်မတော်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေတစ်ဖက်သက်ပြင်ပဝင်ရောက်စွပ်ဖက်မှုတွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဒီကနေ့နေ့အောက်တိုဘာလ31ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေချီကျူးကြောင်းထောက်ခံပြောဆိုခဲ့တယ်လို့အစာချီရေးထားပါတယ်။ဒီကနေ့အောက်တိုဘာလ14ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့တပ်မတော်ထောက်ခံပွဲဟာအကြီးဆုံးလူစုလူဝေးပွဲကြီးတစ်ခုဖြစ်ပြီးထောင်ပေါင်းများစွာသောလူတွေဟာမဟာဗန္ဓုလပန်းချံကိုချီတက်ခဲ့ကြတာပါ။ဒီလိုထောက်ခံပွဲမျိုးဟာတပ်မတော်ရဲ့တိုင်းပြည်အပေါ်ထားတဲ့စည်ရင်းစေနာမှန်ကိုနားလည်ကြောင်းပြသတာဖြစ်ပြီးတပ်မတော်နဲ့ပြည်သူတွေဟာတစိမ့်တည်းတဝန်းနဲ့ရှိနေတာဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးကပြောပါရယ်။ဒါ့အပြင်ဒီလိုထောက်ခံပွဲအလေးထားမျိုးကိုဆက်လက်ထိန်းသိမ်းထားတင်တယ်လို့ဆိုပါရယ်ဒီတိုင်းလည်းဖြစ်နေကြောင်းအဒီတာအဘော်ကဖော်ပြထားပါရယ်လွန်ခဲ့တဲ့6လလုံးတပ်မတော်ထောက်ခံတဲ့ပွဲတွေကိုပြည်နယ်နဲ့တိုင်းအလိုက်အသီးသီးကျင်းပခဲ့တယ်လို့ဆိုပါရယ်မကြာသေးခင်ကပဲဒီလိုတပ်မတော်ထောက်ခံပွဲတွေဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်ကြိုးပမ်းချက်ကိုဆန့်ကျင်ဖို့မူပေါင်းချမှတ်လှုပ်ဆောင်လာခဲ့တာတွေ့ရတယ်လို့ဆိုပါရယ်ဒီထောက်ခံဆန္ဒပြပွဲတွေဟာငြင်းငြင်းကြမ်းကြမ်းနဲ့စနစ်တကျရှိခဲ့ပြီးဒီလိုဆန္ဒပြပွဲမျိုးဟာသူတို့ရဲ့ဒီမိုကရေစီအခွင့်အရေးကိုလက်တွေ့ကျင့်သုံးတာဖြစ်တယ်လို့အဒီတာအဘော်ကဆိုပါတယ်တကယ့်ကိုကောင်းမွန်တဲ့အစဉ်လာဖြစ်တယ်လို့လည်းရေးသားထားပါတယ်ဒီလိုဖန်ဆီးခံရမှာကိုကြောက်ဖို့မလိုတာရဲတပ်ဖွဲ့တွေရဲ့အင်အားသုံးဖြိုခွဲတာဒါမှမဟုတ်လူဆိုးလူရမ်းကားတွေရဲ့အကြမ်းဖက်တိုက်ခိုက်တာမျိုးစိုးရိမ်ကြောင်ရွံ့ဖို့မလိုတာစတဲ့ကောင်းမွန်တဲ့အစဉ်လာကိုလူတိုင်းအတွက်ဖြစ်အောင်ပြုလုပ်တင်ကြောင်းထောက်ပြထားပါတယ်မြန်မာနိုင်ငံမှာတရားဝင်ဆန္ဒပြပွဲတွေလုပ်တာဟာအခွင့်အရေးထက်စာရင်လူတချို့ကိုပေးထားတဲ့အထူးအခွင့်အရေးဖြစ်နေပြီးဒါဟာလည်းနိုင်ငံရေးအကြောင်းပြချက်တွေအတွက်ဖြစ်နိုင်တယ်လို့ဆိုပါရယ်ဒီအချက်ကြောင့်အစိုးရဒါမှမဟုတ်တပ်မတော်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုငြင်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဥပဒေနဲ့ကင်တွယ်ရမှာဗက်လိုက်မှုရှိမှာအမှန်ပဲလို့ဆိုပါရယ်ငြင်းစုစီဥပဒေဟာဒေသအာဏာပိုင်တွေကိုလုတ်ပိုင်ခွင့်အပြည့်ပေးထားပြီးအားနည်းချက်အနေနဲ့လူတွေကိုသူတို့ရဲ့အခွင့်အရေးတွေကျင့်သုံးဖို့ထက်ဆန္ဒပြပွဲတွေကိုပိုပြီးတင်းကျပ်စေတယ်လို့ဆိုပါရယ်။နောက်ဒီဥပဒေမှာပိုပြီးကန့်သက်ချက်ပါဝင်တဲ့မနစ်မက်ရှလာကအမျိုးသားလွှတ်တော်ကနေငြိမ်းစုစီဥပဒေပြင်ဆင်ချက်မှာဆန္ဒပြပွဲစီစဉ်သူတွေအနေနဲ့သူတို့ရဲ့ငွေကြေးရန်ပုံငွေဘယ်ကရတယ်လဲဆိုတာတင်ပြဖို့အချက်ပါဝင်ခဲ့တာဖြစ်ပါရယ်။ဒီပြင်ဆင်ချက်ကိုပြည်သူလွှတ်တော်ကရစိုင်းခဲ့ပေမဲ့လည်း NLD ကောင်းဆောင်တွေအနေနဲ့သူတို့ရဲ့အာဏာကိုထိပါလာမယ်ဆိုတဲ့ချိန်ချမှုတွေရှိနေရင်ဒီပြင်ဆင်ချက်ဥပဒေကိုပြဋ္ဌာန်းဖို့အခြေအနေရှိနေတယ်လို့ဆောင်းမကဆိုပါရယ်2019ခုနှစ်ကရန်ကုန်မြို့နယ်စက်တက်မြို့နယ်မှာဆန္ဒပြပွဲတွေလုပ်ခွင့်ကိုရန်ကုန်တိုင်းအစိုးရကပိတ်ပင်ခဲ့တာကိုကြည့်မယ်ဆိုရင်အာဏာသုံးဖိနှိပ်တာမျိုးဖြစ်နေပြီးမလိုအပ်တဲ့ကန့်သတ်မှုဖြစ်နေတယ်လို့ဆောင်းမမှာထောက်ပြထားပါရယ်ဒါကြောင့်ဒီပြင်ဆင်တဲ့ငြိမ်းစုစီဥပဒေကိုပြဋ္ဌာန်းခဲ့မယ်ဆိုရင် NLD လွှတ်တော်အမတ်တွေအနေနဲ့လူမှုဆန္ဒပြပွဲတွေမှာနှစ်ပေါင်းများစွာပါဝင်ခဲ့တာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်အချင်းတောင်တွေထဲမှာနှစ်ပေါင်းများစွာနေခဲ့ရတဲ့တမိုင်းကြောင်းတွေကိုရိုက်ချိုးလိုက်တယ်လို့ဖြစ်နေလိမ့်မယ်လို့အဒီတာအပေါ်မှာရေးသားထားပါတယ်ရှင်အခုတော့ဒေါ်လာလတန်တင်ဆက်တဲ့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကျမတို့အခုစိတ်ပိုင်းစပိုင်းဆိုင်ရာချွေရင်မှုကြောင့်ကျမတို့အခုဒီနနခင်းအင်္ဂလိပ်စာသင်ခန်းစာထုတ်လွှင့်မှုမှာအနည်းငယ်ရပ်ဆိုင်းနေပါရရှင်အခုကျမတို့ပြန်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပ
ါဒီနေ့မှတွေ့ကျင်ပြမယ် EDM အတုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က B-E-A-T-I-N-G Beating ကရိုက်တာ၊နှက်တာ A-D-E-A-D Dead Theta H-O-R-S-E Horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်၊တ ဆင်း နေတဲ့ မြင်း ကတော့ ပြန် အသက် ရှင်လာမှာ မဟုတ် တဲ့ သဘော ဖြစ်လို့ အကျိုး မရှိ တဲ့ သဘော ကို ဆက် လုပ် လို့ ရှိရင် ဘာမှ ကို့ အတွက် ရလက် မဖြစ် ထွန်းတာ ကို ဆိုလိုတာ ဖြစ် ပါတယ် ကျမတို့ မြန်မာ မှာ လဲ ချွဲပါ ဆောင်းတီး တဲတဲ ရေသွန်း ဆိုတဲ့ စကား မျိုး လို့ ပေါ့ အကျိုး မရှိ မဲ့ ဟာ မျိုး ညှို့လင့်ချေ ကင်းတဲ့ ဟာ မျိုး မှာ ခေါင်း မာ ပြီး ဘာပဲ ပြောပြော ဘာပဲ လုပ်လို့ ဘသူ က ပြောပြော တုတ်တုံမှ မလှုပ် ဘဲ အချိန်ကုန်ခံ လေးကုန်ခံ ပြီး လုံနေတဲ့ အလုပ် မျိုး ကို ဆိုလိုတာ ဖြစ် ပါတယ်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking. You're beating a dead horse by telling him to quit drinking. He'd rather die than stop drinking. Beating a dead horse.
ကူရောကျမတို့အမျိုးသမီးကန္နာကိုနားဆင်ရမှာပါဒေါ်လာလာတန်ကပဲတင်ဆက်ထားပါတယ်ရှင်ဒီကန္နာကိုနားဆင်ရမှာပါဒေါ်လာလာတန်ကပဲတင်ဆက်ထားပါတယ်ရှင်ဒီကန္နာကိုနားဆင်ရမှာပါဒေါ်လာလာပါပဲနောက်မော်နဲ့တွေးထားတယ်ကျန်မြန်မာဘူးသောလေးလိုင်းဘူးသောနေကြတယ်ဒီတိုင်ကိုကဲပြီဟိုးတယ်ခင်ဗျာမာသိလာလာပါပါနဲ့
နောက်ထပ်စတန်ဘူလ်ကိုထိုက်ရတယ်ဒီကိုလည်းဒီမှာအသင်းရဲ့ဂိုးကျင်းကလို့ပြောမယ်အဆုံးသက်ပြေးကြသွားမယ်အားယူပါဖြစ်ပါခင်ဗျာအဲတော့ဒီမှာအသင်းရဲ့ပြေးကြတဲ့ကိုပါဖတ်ကူ၃ဂိုးကြီးနဲ့ဒီကြတဲ့ဂိုးစတန်နံပါတ်ကဗျာအဲဒါကတော့အီပီလာ၉ရက်နေ့ကမြန်မာကအင်ရှင်ဖြစ်မန္တလေးမြို့မန္တလာတီရိအာကစားကွေးမှာကျင်းပခဲ့တဲ့2024 AFC အမျိုးသမီးအိုလံပစ် ဆေးစစ်ပွဲဒုတိယအဆင့်မှာအုပ်စုအေအိန္ဒိယနဲ့မြန်မာအမျိုးသမီးအသင်းတို့ကစားရမှာသုံးဂိုးနှစ်ဂိုးနဲ့နိုင်နေတဲ့အိန္ဒိယအသင်းကိုပွဲကစားချိန်83မိနစ်မှာမြန်မာတိုက်စစ်မှုဝင်းသိမ်ကြီးထွန်းကဂိုးကန်သွင်းလိုက်တဲ့အတွက်အိန္ဒိယနဲ့မြန်မာသုံးဂိုးစီသေးဖြစ်သွားခဲ့တာကိုပရိသတ်ရဲ့ဩဘာသံအခုလိုညံခဲ့တာဖြစ်ပါတယ်တိုက်စစ်မှုဝင်းသိမ်ကြီးထွန်းရဲ့ခြေစွမ်းကလည်းခြေက
ကျွန်တော်မခွင့်တိုက်စစ်မူဝင်းတဲ့ကြီးတို့တူရရပဲ
ဟာပြန်ဆက်လာပါတော့မြတ
်2020ဂျပန်မှာဇူလိုင်နဲ့အောက်ဥလတ်တို့မှာကျင်းပမယ့်အမျိုးသမီးအိုလံပစ်ဘောလုံးပြိုင်ပွဲတွေအင်ရှင်ဂျပန်အသင်းပြင်အသင်း7တင်းတို့ကဝင်ရောက်ရှင်းပြိုင်ကြဖို့ရှိပါတယ်ခုမန္တလေးမှာကျင်းပခဲ့တဲ့အုပ်စုအေးမှာမြန်မာအိန္ဒိယနီပေါ်နဲ့အင်ဒိုနီးရှား၄တင်းတို့ပတ်လည်ကစားကြရမှာမြန်မာကနီပေါ်ကို2ဂိုးတကူအင်ဒိုနီးရှားကို6ဂိုးတကူနဲ့အနိုင်ရပြီးအိန္ဒိယကတော့နီပေါ်ကို3ဂိုးတကူအင်ဒိုနီးရှားကို2ဂိုးဂိုးမရှိနဲ့အနိုင်ရတဲ့အတွက်ဒီဒုတိယအဆင့်ခြေစစ်ပွဲကနေနောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်နိုင်ဖို့ခုအိန္ဒိယဟာမြန်မာပွဲမှာ3မှအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်မြန်မာကတော့အိန္ဒိယနဲ့တရေဖြစ်ခဲ့ရင်ဂိုးအရေအတွက်နဲ့အနိုင်ရမှာဖြစ်တဲ့အတွက်ဒီပွဲဟာအိန္ဒိယအတွက်ရောမြန်မာအတွက်ရောတက်ထိတ်ရင်ဘူးပွဲလို့ဆိုရမှာပါအနိုင်ရမယ့်အသင်းဟာသက်ဆိုင်ရာနိုင်ငံတွေရဲ့သမိုင်းမှာပထမဦးဆုံးအမျိုးသမီးအိုလံပစ်နောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်မှာဖြစ်တဲ့အတွက်အသင်းနှစ်သင်းလုံးကအနိုင်ရဖို့အားခဲထားကြတာဖြစ်ပါတယ်။အိန္ဒိယအမျိုးသမီးအသင်းနီးပြက
definitely there is pressure on both the teams
အသင်းနှစ်သင်းလုံးအတွက်အနိုင်ရအောင်ကစားဖို့ကတကယ့်ကို pressure တွေများနေတာသိကြပါတယ်။အသင်းတစ်သင်းကခြေစစ်ပွဲနောက်ဆုံးအဆင့်ကိုတက်မှာမဟုတ်ပါ။ဒီနှစ်သင်းလုံးကတော်ကြပါတယ်။ဒါကြောင့်ဒီပွဲဟာပရိသတ်တွေအတွက်စိတ်ကိုစိတ်လှုပ်ရှားရမယ့်ပွဲဖြစ်မှာပါ
မြန်မာအမျိုးသမီးနီးပြဦးဝင်းသူမိုးကအသင်းရဲ့ကစားကွက်နဲ့ပတ်သက်လို့ပွဲမစတင်မီအခုလိုပြောခဲ့ပါတယ
်ကျွန်တော်တင်ရတော့အပွဲမှာကစားဖို့မကောင်းခဲ့ဘူးဒုတိယပွဲကတော့အင်ဒိုနီးရှားနဲ့အားနည်းတဲ့အသင်းပေါ့နော်ဒါပေမဲ့ကိုယ့်အသင်းရဲ့ကစားပုံလေးကလည်းတော်တော်လေးပုံဖော်နိုင်တယ်ပေါ့အငြင်းညံ့ညို့လေးကစားနိုင်တယ်ပေါ့နော်အမှားယွင်းကတော့ဒါတော့လည်းကျွန်တော်ရှိတာပေါ့လေဒါတော့တင်တိုင်းရှိတာပါပဲအမှားယွင်းကတော့ကောင်းတဲ့ဘက်ပုံများတယ်ပေါ့အခုလည်းအဲ့ပုံတရရအောင်ပေါ့နော်နောက်ပထမပိုင်းမှာနေပူတဲ့အခါကျတော့ပူချင်းကျင်းတဲ့အခါကျ problem တော့ဒီ safe energy ပေါ့နော်သူတို့အားမကုန်အောင်ဘလုံးမြန်ထုတ်မြန်လွတ်တဲ့ပုံတရမျိုးနဲ့သွားမယ်ဒုတိယပိုင်းကျမှတော့ problem တော့ဟို အရန်တိုက်စစ်မစင်ခိုင်းဘောပုံမှန်မဲ့ကစားပါမှာဒုတိယပိုင်းအပူချိန်နဲ့ကျသွားတဲ့အချိန်ပေါ့အဲ့ဒီအချိန်မှာတော့ကျွန်တော်တို့တိုက်စစ်ဖွင့်ကစားပါဟုတ်
တုံးကိုစီနဲ့တရေကစားပြီးအချိန်ပိုလေးမိနစ်ပြီးမှတော့ဘယ်ဘက်ကမှဂိုးထပ်မသွင်းနိုင်ခဲ့တဲ့အတွက်ပွဲပြီးသွားခဲ့ပါလေ
အကစားဝါလာရှင်ပြေးကြပါခင်ဗျာကောင်းမစေခြင
်းလည်းငယ
်အစ်ကိုမျိုးစီပါမယ်ဦးလာတဲ့ကျွေးရင်းကိုလည်းတွေ့ချီပါအစားအပြားစီစဉ်ပြီးရေအစ်ကိုအစိုးပွဲနံပါတ်2ဆိုးသွားခဲ့ပါလေ
Terrific hat trick
ကိုရွှေပါလေကိုကြီးတွေဖြစ်တဲ့အမှာဖြစ်တဲ့ဒီလိုတွေကိုသူကြွားနေမှာတော့တစ်ဖက်ကိုစုံကိုစီတည်တဲ့
Prince was the goalkeeper
ကိုသူကြွားကြည့်ရပြမတင်အောင် Olympic
မြန်မာအစ်ဟာ Olympic ခြေစစ်ပွဲနောက်ဆုံးအဆင့်3ကိုတက်သွားပြီဖြစ်ပါတယ်အိန္ဒိယဘောလုံးအတန်းတွင်တရင်တောက်ကခုလိုမြန်မာအသင်းရဲ့ခြေစွမ်းကိုချီချူလိုက်ပါတယ်
။ That Myanmar has qualified to the next round from the group A and well played India. The average age of
India မြန်မာအသင်းဟာအုပ်စုအိမ်မှာနောက်ဆုံးခြေစစ်ပွဲကိုတက်သွားခဲ့ပါပြီ။အိန္ဒိယအသင်းကစားခဲ့တာကိုချီချူပါတယ်။အိန္ဒိယအသင်းကစားသမားတွေရဲ့ပြင်းပြအသက်က22နှစ်ပဲရှိပါတယ်။မြန်မာအသင်းကလည်းခြေစွမ်းကောင်းတဲ့အတွက်အနိုင်ရသင့်ပါတယ်။အိန္ဒိယအသင်းလည်းကောင်းပါတယ်။ဒါပေမဲ့ပြိုင်ပွဲမှာနိုင်နာရှုံးနာကဓမ္မရာပါအိန္ဒိယကဒီကနေ့ပွဲရှုံးခဲ့တာဝမ်းနည်းစရာပါပဲ
မြန်မာအမျိုးသမီးဘောလုံးအသင်းနေနဲ့အိုလံပစ်အမျိုးသမီးဘောလုံးခြေစစ်ပွဲတွေမှာ2004 2008 2012 နဲ့2016တို့မှာဝင်ရှင်ပြိုင်ခဲ့ဘူးရမှာ2016တုန်းကတော့ဒုတိယခြေစစ်ပွဲကိုတက်နိုင်ခဲ့ပါလေခုတော့တမိုင်းမှာပထမဦးဆုံးကျင်ဖြစ်မြန်မာအမျိုးသမီးအသင်းကပ္ပတန်ခင်မလာထွန်းဦးဆောင်တဲ့ခုလိုခြေစွမ်းကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းဟာတတိယနဲ့နောက်ဆုံးခြေစစ်ပွဲကိုတက်နိုင်ခဲ့ပါပြီ။ဒါကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ခြေစွမ်းပြင်နိုင်ငံရဲ့အပီးထောက်ခံမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံမယ်လင်ပြည်နယ်နေမြန်မာလက်ရေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကိုမေးကြည့်ခဲ့ပါလေ
။ group one OSC woman qualified ဒုတိယဆင်မော်လေ။ဒါအောင်မြင်ဝါဒါဒါဗမာအမျိုးသမီးဘောလုံးပြည်နယ်ကျွန်တော်ချီးကျူးရမယ်။ပိုင်ကနေတက်ကပရမတ်ခါရုံနဲ့ဂိုကတ်တုံးကလည်းမြန်မာဂိုကတ်ဖလိုက်ကိုယူလာခဲ့တယ်။အခုဆိုရင်မြန်မာအမျိုးသမီးဘောလုံးကတိုးတက်လာတဲ့လမ်းစားတွေကျိုးသာလာတဲ့လမ်းစားတွေရှိလာတဲ့အခါကျတော့ကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ကအားပေးပေးရမယ်၊ဝိုင်းဝန်းပေးရမယ်။မြန်မာအမျိုးသမီးဘောလုံးကအခုလိုအောင်မြင်လာတဲ့အတွက်မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကတောက်ကနေပြီးတော့ကျွန်တော်ကောင်းကောင်းမွန်မွန်နဲ့ပံ့ပိုးပေးရမယ်ခင်ဗျာ။အားလုံးတစ်ခုလေးကျွန်တော်မြင်ပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာအမျိုးသမီးဘောလုံးအသင်းပေါ့နော်။အဲ့လိုတိုးတက်လာပြီဆိုရင်ပံ့ပိုးပေးဖို့အရာတွေအများကြီးရှိကြပြအစားအသောက်အနေထိုင်ကျွန်တော်တို့ငွေကြေးရအဲ့လိုပံ့ပိုးပေးမယ်ဆိုရင်တော့အဲ့လိုကျူးကျူးစားစားတက်လာမယ်ရပုံးပြီးလေဗမာပြည်မှာအများကြီးရှိပါတယ်နောက်တစ်ခုဗမာပြည်မှာတိတလောက်ကမြန်မာအမျိုးသမီးများဟိုပထမတန်းအဆင့်အနေနဲ့ကစားတာမြန်မာပြည်မှာ၄သင်းပဲရှိပါ၄သင်းနဲ့တော့ကျွန်တော်တို့ဟိုထွက်လာဖို့တော့မလွယ်ဘူးပေါ့ခင်ဗျာဒါကြောင့်မို့မြန်မာအမျိုးသမီးဒီကောင်းကောင်းမွန်မွန်နဲ့ဘောလုံးသင်းတိုးတက်လာမယ်ဆိုရင်တော့လုတ်ပြီးနိုင်တာကလည်းကျွန်တော်တို့ကနောက်ကနေပတ်ပိုးမှုတွေအများကြီးလိုတယ်ရုပ်ပုံးသေးတွေချထုတ်ပေးရမယ်နောက်တစ်ခုကဗမာပြည်မှာဘောလုံးကွင်းတွေအများကြီးဖြစ်ပေါ်ရရည်ကြီးတယ်ခင်ဗျာမြန်မာပြည်မှာဘောလုံးသမားကောင်းတွေထွက်လာဖို့ကအားကစားကွင်းမရှိပဲနဲ့ဗမာသွားကစားလို့မြန်အောင်ပေတရာဘောမှာကစားလဲဗမာပြည်မှာပြဿနာရှိတယ်ဒါကြောင့်မို့အားကစားကွင်းတွေပေါ်ထွက်လာဖို့ကရည်ကြီးပါတယ်ကျွန်တော်လည်းဘောလုံးသမားတယောက်ပဲကျွန်တော်တို့ကစားပြီဆိုရင်ကြည့်ရင်ကစားကောင်းကစားတယ်လားမကစားတယ်လားတဲ့ကစားရတဲ့ကစားကွက်ညင်းညင်းလေးနဲ့ဆလာပပကစားရတယ်ကျွန်တော်ပြီးခဲ့တာကုတင်းကပရင်ကြတဲ့ခေမလာထွန်းနောက်ခုချိန်ကြီးကျွန်တော်သုံးတင်းစလုံးမှပြန်ကြည့်မယ်ဆိုရင်ဝင်းသိင်ကြီးထွန်းကျွန်တော်မီဘောနဲ့တက်မှလည်းနှစ်ကိုသွင်းခဲ့တယ်နောက်အင်ဒိုနီးရှားနဲ့၆ကိုပြီးမှလည်းသူနှစ်ကိုသွင်းခဲ့တယ်ခုနောက်ဆုံးအိန္ဒိယနဲ့ပွဲမှလည်းသူကသုံးကိုစလုံးသူပဲသွင်းယူလာခဲ့တယ်ဆိုတော့ဝင်းသိင်ကြီးထွန်းကခုတကယ်ဟိုမမရဲ့အမအမျိုးသမီးတင်ရဲ့တက်ချက်မှုတူးလို့ပြောရမယ်။ तू ကိုသွင်းခဲ့လို့ပဲဒီလို तू အများဆုံးဒီလို၃ဘောစလုံးမှာ तू ဥဆောင်ပြီးကိုသွင်းခဲ့လို့ပဲကျွန်တော်တို့ပြန်မအမျိုးသမီးပေါ်လုံးနဲ့အခုတတရားပြင်ကိုတက်ရောက်ခဲ့တယ်။အဲ့လိုအမျိုးသမီးတွေပေါ်ထွက်လာတဲ့နေရာမှာဗမာပြည်မှာလည်းနေရာအနှံ့အပြားမှာရှိပါအောင်ပါ။သူတို့ကစားကွက်လေးတွေလှတယ်၊တွန်းတွန်းတိုက်တိုက်ကစားတယ်၊ဖိဖိပါမှရှိတယ်၊လိုအပ်ရင်လိုအပ်တဲ့နေရာမှာလိုက်ပြီးတော့ဖြည့်ဆွမ်းပေးနိုင်တဲ့အားလေးတွေမြင်လာတော့သူတို့ရဲ့နောက်ဒီလူဟာမျိုးလေးတွေကိုဆက်ပြီးတော့ပံ့ပိုးပေးမယ်ဆိုရင်တကယ်အားသမားကောင်းနေအများကြီးခွက်လာပါလိမ့
်မယ်မြန်မာအမျိုးသမီးဘောလုံးအသင်းဟာ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးအဆင့်မှာ54ရှိတာလည်းဖြစ်ပါတယ်မြန်မ Yama Mutmi Boluntiha, Natao Segu, Fairy Lagai, India Nanga, Bunbezwamu, Kalinga Akazagwima, Chimpa Gere, Nepal, Iran, India Ru, Pawene, Laden Ru, Chimjan Kazaya, Male, Natao Segu, Shri Prasugu, Sukugera, Le Pipa Jong Timjayi, Dibzimbaye, Mutmina Gandago, Nigung Chu Apparition.
စနေနေ့နဲ့ခေပြွေးမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်ခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးတက်ကတင်ဆက်မှာပါမြန်မာနှစ်တက်ကူအခါသမယမှာလူငယ်အများစုကဆူညံတန်တွေနဲ့ပျော်ပွဲဆင်ဖို့အတွက်စူးစမ်းလေးရှိတာမို့ဒီတစ်ပတ်တော့ဆူညံတန်နဲ့ပတ်သက်တဲ့ဒီကောင်းစရာလေးတွေကိုပြောပြပေးပါစီ ကားနဲ့မော်တော်ဆိုင်ကယ်တွေမှာဆူညံအိတ်ဇောတွေတက်ဆင်ပြီးမမောင်အောင်စကိုင်းမြို့မှာစပြီးလုပ်နေပါပြီ။ရင်းစည်းကမ်းနဲ့မညီပဲမောင်းနှင်နေတဲ့ဆူညံအိတ်ဇောပိုက်တွေဟာတောင်ဝင်းကျင်ကိုအနှောက်အယှက်ဖြစ်စေတာကြောင့်ဒါကိုအားလုံးဂရိပြုတ်လာစေဖို့ဖမ်းမိတဲ့ဆူညံအိတ်ဇောပိုက်300ကိုစကိုင်းမြို့တော်ခန့်မှရှိမှာဧပြီလ10ရက်နေ့ကအများတီအောင်ဖြစ်စည်းပြခဲ့တာပါ။ဆူညံတန်အပါဝင်
အတန်တွေကိုကြားနိုင်စွမ်းဖြစ်တဲ့တောတာအာယုံမပြည့်စည်စေဖို့ဟာတိတ်ကိုအရေးကြီးတယ်လို့ယူပပေတာပညာရှင်ဒေါက်တာဗရီတာတင်ကပြောပါတယ်။ဒီတောတာအာယုံနဲ့ခံစားမှုကနေညံပွင့်လင်းရာအတိပညာတိုးတက်ဖို့ဖြစ်ပါတယ်။အဒါကြောင့်တောတာအာယုံမပြောက်ဖို့နားလေမသွားဖို့သိအရေးကြီးပါတယ်။လူမာတော့အတန်ကိုခွဲကြရမှာအတန်ကျယ်လာမှုအတိုးအကျယ်ပေါ့နော်။နောက်အတန်ကျိန်နှုံးမြင့်မှုတာယာတန်စုညာတန်ဆိုပြီးတ
receiver ရှိရမှာပဲဥပမာအားဖြင့်အတန်သွင်းရင် microphone ရှိမှဖြစ်တယ်လို့နားရှိမှဖြစ်မှာပါ microphone ရှိပြီမှ microphone ပြည့်နေရင်တအားကတ်អော်လေဒီ microphone ကနေအတန်သွင်းလို့မရပါဘူးဘာသာမှဖမ်းလို့မရတယ်လို့ပဲနားမကြတော့နားလေးပင်လေပြည့်နေတဲ့ microphone အတိုင်းမှာပဲဒါကြောင့်နားကောင်းဖို့အလွန်အရေးကြီးပါတယ
်အတန်လိုင်းတုံခါတဲ့ဂျိန်လုံးပေါ်မူတည်ပြီးအတန်ရဲ့ကြားနိုင်စွမ်းကိုတွတ်နိုင်တယ်လို့ကြားနိုင်စွမ်းထက်လွန်သွားတဲ့အတန်တွေကိုလည်းအသုံးချဖို့အတွက်လုပ်နိုင်ပါတယ
်သိကောင်းတဲ့လူရဲ့နားဟာဂျိန်လုံးတစ်စက္ကန့်မှာ25ဂျိန်တုံခါမှုကနေတစ်စက္ကန့်မှာအကျိန်2000ကျော်အထိသာကြားနိုင်စွမ်းရှိပါတယ်ဥပမာအားဖြင့်ဟိုဗျောတို့ပတ်မကြီးတို့တီးရင်ကြားရတဲ့ဂျိန်လုံးကတစ်စက္ကန့်မှာသူ့ရဲ့ခါနှုန်းကအကျိန်100လောက်ပဲရှိပါတယ်ဟိုအလဲကပတ်စံနဲ့ဒီတရေပြာတုံခါတာဟာတစ်စက္ကန့်မှာအကျိန်100လောက်တုံခါတယ်ဒါကြောင့်အတန်ကထူထူကြီးထွက်လာတာပေါ့နော် low frequency ပေါ့ဒါပေမဲ့ကြီးစီဆိုပါလို့ကြီးစီထူရင်ကြားတဲ့ဂျိန်နှုန်းကတစ်စက္ကန့်မှာအကျိန်1000ကနေအကျိန်6000 5000လောက်အထိမြင့်နေအတန်ကိုထုတ်ပါတယ်ဒါကြောင့်ကြီးစီရဲ့အတန်ကပို့ပြီးတော့လွင်နေပို့ပြီးတော့ဂျိန်နှုန်းမြင့်နေပေါ့တကယ်ဆိုရင်တချို့ကြီးစီတွေဟာတစ်စက္ကန့်မှာအကျိန်3000ကျော်အထိတုံခါနိုင်အောင်ဖန်တီးလို့ရပေမဲ့လူရဲ့တောတာအာယုံကခုနပြောလို့ပဲနားကတစ်စက္ကန့်မှာအကျိန်2000ခွဲအထိပဲနော်တိတ်ကောင်းတဲ့နားကကြားနိုင်မယ်တီးတဲ့မြင့်တဲ့ဂျိန်နှုံးနဲ့လာတဲ့အတန်ကိုမကြားနိုင်ပါဘူးလူတောတာအာယုံတဲ့မြင့်တဲ့အတန်ကိုအော်ထရာဆောင်းလို့ခေါ်ပါတယ်ဥမာဟိုကြီးစီထုတဲ့အခါဘုန်းကြီးကျောင်းမှာကြီးစီကိုအကျယ်လွင်နေအောင်ထုလိုက်တဲ့အခါကြလို့ရှိရင်တချို့ခွေးတွေဥရဲပါညာဆိုတာကျွန်တော်တို့မကြားတဲ့အတန်နဲ့ပုံမြင့်တဲ့အတန်ကိုတချို့တရိษံတွေကကြားနိုင်ပါတယ်ဒီအတန်ဟာသူတို့အတွက်အနှောက်ယှက်ဖြစ်တဲ့အတွက်သူတို့မကြိုက်လို့ဥရာလည်းဖြစ်နိုင်ပါတယ်အဲ့တော့တောတာအယုံလူကြားနိုင်တဲ့အယုံဒင်မြင့်တဲ့အတန်ကိုအင်္ဂလိပ်လိုတော့ ultrasound ပေါ့နော် ultrasound ဓာတ်မှန်ရိုက်တယ်ဆိုတာစိတ်ရဲ့တုန်ကားမှုကငကိုနားနဲ့မကြားရပေမဲ့မြင်ရတဲ့ဓာတ်မှန်နဲ့ရိုက်လို့ရတဲ့ချိန်နှုန်းအဆင့်ရှိတယ်အဲ့ဒါကို ultrasound လို့ခေါ်တာလ
ားဆူညံတန်းဆိုတာဘာပါလဲအတန်ရဲ့အတူအကျကိုဘာနဲ့တိုင်းတာတာပါလဲ
အတန်ရဲ့အတူအကျကို decibel နဲ့တိုင်းပါတယ် dB လို့ခေါ်ပါတယ် decibel decib decibel 10 bell up AT&T American Telephone and Telegraph စတီထောင်တဲ့ Scotland နိုင်ငံသား Alexandra Graham Bell ကိုဂုဏ်ပြုပြီးခေါ်တဲ့နာမည်အတန်အနေနဲ့အတန်အတူအကျကိုဘယ်လောက်ကျယ်တယ်လဲတိုးတယ်လဲဆိုတာကို dB နဲ့တိုင်းပါတယ်ဒီ decibel ကိုဘယ်လိုသတ်မှတ်ထားလဲဥပမာအားဖြင့်စကားတိုးတိုးလေးပြောရင်သူက decibel 20လောက်ပဲရှိပါတယ်နိုင်နှိုးဆက်ဆိုကျယ်လာပြီ decibel 80လောက်ရှိပါတယ်
အဲ့ဒီတော့ပိုက်ကိုပြောင်းပြီးအတန်းအရန်ကျအောင်လုပ်တဲ့မော်တော်ဆိုင်ကယ်ကားတွေဆိုလို့ရှိရင်ဒက်စီဘယ်150ပါတယ်နောက်ပြီးတော့စတေ့ချိုးသွားနားထောင်တယ်ဆိုလို့ရှိရင်သူ့ရဲ့ဒက်စီဘယ်က130ရှိပါတယ်နောက်ပြီးတော့အမ်ဘူလန့်အရေးပေါ်လူနာဆေးရုံကားဆိုလို့ရှိလို့ရှိရင်ဒက်စီဘယ်150လောက်ထိရှိပါတယ်အဲ့နောက်ဥပမာတစ်ခုကဗျာအိုဗျာအိုဖောက်လိုက်လို့ရှိရင်ထိုင်းကနေမြည်သွားတဲ့အတန်
လူတယောက်တည်းအရေးပါတဲ့နာတော်တာအာယုံကိုဘယ်လိုပုံစံနဲ့ပျက်စီးစေနိုင်လဲဆိုတာကြည့်ရအောင်ပါ
လူငယ်တွေတွားပြီးနားထောင်ကြတာလို့မြူးတူပျော်ပါတဲ့ stage show ဆိုလို့ရှိရင် decibel 120နဲ့140လောက်အထိမြင့်နေဆိုရင်ဒါလူရဲ့တောတာအာယုံကိုတဖြည်းဖြည်းပြတ်သွားစေနိုင်လောက်တဲ့အဆင့်မြင့်တဲ့အတန်ဒီလောက်ကျဲတဲ့အတန်ဖြစ်လာပါပြီအဲ့တော့ဒီအတန်တွေကလူရဲ့နားအကြားအာယုံကိုဘယ်လောက်အဆင့်ဘယ်လောက်ကြာကြာနားထောင်ပြီးရင်စပျက်စီးယိုရင်းပါလဲဆိုတာကိုဒီသိပ္ပံပညာရှင်တွေကလေ့လာထားပါတယ်ဒါကိုနိုင်ငံတကာကျန်းမာရေးဌာနကနေအဆင့်တတ်မှတ်ပေးထားပါတယ်ဥပမာအနေနဲ့ဆိုလို့ရှိရင်လူနာတင်ကားရဲ့ဩဝါဒံကို15မိနစ်တည်းပို့ပြီးတောက်လျှောက်ကြားရင်ခဏငါကြားနေရလို့ရှိရင်နားလေးတဲ့ယောဂကြားလို့ရှိရင်နားမကြားတဲ့ယောဂတဖြည်းဖြည်းနားလေးလာမယ်လို့သတ်မှတ်ထားပါတယ်အဲ့တော့ stage show လိုဟာမျိုးပေါ့နော် db 120လောက်ကျဲလောင်လုံးတဲ့အတန်ဆိုမိနစ်ဝက်ပဲနားထောင်ပါလို့ပြောထားတယ်အဲ့ဒီတည်းကြားလို့ရှိရင်နားပျက်စီးသွားမယ်ခဏခဏနားထောင်လို့ရှိရင် exposure ကြာကြာနားထောင်လို့ရှိရင်နားပြတ်သွားမယ်လို့ကျန်းမာရေးရှုထောင့်ကနေတည်ချာလေ့လာပြီးတော့စံချိန်တတ်မှတ်ထားပါတယ
်။ဆုညံတန်ဟာနားယောဂာနဲ့မကဘဲနှလုံးယောဂာကိုပါဖြစ်စေနိုင်တယ်လို့ဘေးလူကိုပါစိတ်မတက်မသားဖြစ်စေတာပါ
။ဒီနားယောဂာပေါ့မကျန်းမာတာကြောင့်နှလုံးယောဂာရတဲ့အဖြစ်အပျက်တွေအဲ့ဒါတွေမှတ်တမ်းတင်ထားပါတယ်ဆေးရုံတွေကနေပြီးတော့ဒီ stage show rock concert show တွေမှာသွားနားထောင်တာအဲ့ဒါအပြင်စိတ်အနှောက်အယှက်ဖြစ်တာပေါ့နော်အဲ့ဒါတိတ်ဆိုးပါတယ်အတန်အကျဲကြီးကြောင့်မခံနိုင်လေစိတ်တော့ကရောက်ရတာကိုလူတိုင်းသတိပြုနိုင်ရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တီဂီတာတွေသွားနာထောင်တဲ့နေရာတွေအာကစားပွဲတွေကလွဲလို့ကဘာမှာအဆင့်မြင့်တဲ့နိုင်ငံတွေမှာဒီနေရာမှာကြဲကြဲလောင်လောင်ပေါ်ကြဟစ်ကြပြောကြမလုပ်ကြပါဘူ
းဒေါက်တာပရိသတ်တင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပါနော
်အခုတော့စနေနေ့နဲ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုကျော်လွင်ကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်တစ်ချိန်ထပ်ပြီးတော့တွေ့ဆုံမှုကိစ္စကအမေရိကန်ဘက်ကမှန်ကန်တဲ့သဘောထားနဲ့လာမှာပဲစိတ်ဝင်စားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအုန်းကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် KCNA သတင်းရဲ့ဖော်ပြချက်ကိုရိုက်တာမှာကိုကာဘီရေးသားထားပါတယ်အမေရိကန်အစိုးရရဲ့အဆုံးဖြတ်ကိုဒီနေ့ကွန်နတီဆောင်းသားမယ်လို့လည်းဆိုပါတယ်ကင်ဂျွန်းနဲ့နောက်တစ်ချိန်ထပ်တွေ့ဖို့လမ်းဖွင့်ရတဲ့အကြောင်းသမ္မတထွန်းကကြာသပတေးလေးကပြောခဲ့တာပါအမေရိကန်ပြည်ထောင်စုတွင်တရားမဝင်ရောက်ခဲ့လို့ဖမ်းဆီးခံနေထားရတဲ့သူတွေကိုတခြားမျိုးတွေစီကိုပို့ဆောင်မှုသမ္မတထရန့်ကစဉ်းစားနေပါတယ်။သူစဉ်းစားတဲ့မျိုးတွေကသူ့ရဲ့တင့်ကျတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုကန့်ကွက်ဆန့်ကျင်နေတဲ့ဒီမိုကရက်တွေထွန်းမိုးတဲ့မျိုးတွေဖြစ်နေပါတယ်။ရခိုင်ပြည်နယ်တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးရင်ဆုံးခွာထွက်ပြေးနေရတဲ့ရှစ်ဘေးစစ်ဘေးရှောင်ဒုက္ခတွေအရေးအတွက်တိုးပွားနေတဲ့အပေါ်မှာ ICRC နိုင်ငံတကာချက်ချင်းဒီဘက်ကစိုးရင်ပူပန်ကြောင့်မနေ့ကသတင်းထုတ်ပြန်ပါတယ်။ရခိုင်တပ်ဖွဲ့နဲ့မြန်မာအစိုးရတပ်တွေကြာပြီးတဲ့2018ခုနှစ်ကစပြီးတော့တိုက်ခိုက်မှုတွေအရှိန်မြင့်လာခဲ့ပြီးတော့စစ်ဘေးရှောင်ဒုက္ခသည်ရဲ့သူရဲ့သားတွေကလည်း1900ကျော်ရှိလာနေပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံနေတဲ့ Chevron ရင်းနှီးကုမ္ပဏီကလူခွင်ကိစ္စကိုလည်းထပ်တန်းစဉ်းစားမယ်လို့ဆိုပါတယ်။လူခွင်ရှင်းပွားမှုတွေရှိတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်လုပ်ကိုင်မှုတွေလုပ်နေကြတဲ့ American ကုမ္ပဏီနဲ့လူခွင်ရေးကိုလည်းအလေးပေးညှင့်တင်ဆောင်ရွက်ဖို့အဲ့လုပ်ငန်းရှင်အဖွဲ့က PRP ပြောဆိုခဲ့တာ
ပါ။ကျေးဇူးပါကိုကြောင်လေး။သတင်းချင်းချုပ်ကိုနာဆင်ခဲ့ကြတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin ဆောင်လာပါရှင်စနေနေ့နဲ့ KVA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOA ပရိသတ်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်တကြံအခါသမယရှင်လန်းချမ်းမြေ့ကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ကျမအင်ဂျင်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.